ဒီဇင်ဘာလ31ရက်နှစ်ကုညနဲ့ဇန်နဝါရီလ1ရက်မနေ့က2ရက်စတိုင်ကယားပြည်နယ်ကရင်နီဒေသဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF က VOE ကိုပြောဆိုပါတယ်တော်လှန်ရေးတပ်တွေထိန်းချုပ်တဲ့နေရာတွေကိုအဓိကပြစ်မှတ်ထားတယ်လို့ယူဆကြောင်းနဲ့အရသားတွေစိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့လည်းဆိုပါတယ်ဒီကိစ္စဒီသတင်းကိုရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်စုမွန်ကပြောပြမှာပါ
ဒီဇင်ဘာလ31ရက်နေ့နှစ်တက္ကူညနဲ့ဇန်နဝါရီလ1ရက်နေ့မနေ့တုန်းက2ရက်ဆက်တိုက်ဒမောဆိုးမြို့နယ်အနောက်ခြမ်းကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒေသခံတွေနဲ့စစ်ဘေးရှောင်ပြည်သူတွေရှိနေတဲ့ကျေးရွာဘက်ကိုဘုံကျခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ခံတာရေးဆိုးက VOA ကိုပြောပြပါတယ်။
မနေ့ကဒီမော့ဆိုအနောက်ခြမ်းမှာစစ်ကောင်စီဘက်ကညနေပိုင်းလောက်မှာဘုံထက်ကျဲတယ်လို့ကြားတယ်ပေါ့နော်။လူနေတဲ့ကျေးရွာရဲ့အနောက်နာလေးမှာလို့သိရတယ်ဗောနော်ဒါကထိခိုက်မှုတွေတော့မရှိဘူးလို့ပြောပါတယ
်စစ်ကောင်စီတပ်ကတော်လှန်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေကိုအဓိကပိတ်မှတ်ထားပြီးတော့လိုက်ပြီးတော့ဘုံကျဲတိုက်ခိုက်နေတယ်လို့လည်း KNDF ဗဟိုပြန်ကြားရေးတာဝန်ခံကပြောပါတယ
်ဒီမော့ဆိုအနောက်ခြမ်းကတော်လှန်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒီနယ်မြေတွေလို့ပြောလို့ရတယ်ဗောနော်အဲ့ဒါကြောင့်မလို့ပို့ပြီးတော့မှစစ်ကောင်စီကမဲပြီးတော့ဘုံကျဲတာဖြစ်နိုင်ပါတယ်2024ဒီဇင်ဘာ31ညပိုင်းမှာလဲကျဲတယ်ဟိုနှစ်ကူတဲ့အချိန်မှာလဲဒါဟိုထပ်ပြီးတော့မှညနေပိုင်းမှာထပ်ကျဲတယ်ပေါ့နော်အဲ့တော့ဟိုတော်နိုင်တပ်ဖွဲ့တွေစုမှုထားတဲ့နေရာတွေကိုစစ်ကောင်စီကပေါ်ရင်လဲလိုက်ကျဲတဲ့အပေါ်မျိုးဖြစ်ပါတယ
်ဒီဇင်ဘာလ31ရက်နေ့နှစ်တကူညနေကနှစ်တကူပွဲတော်အတွက်စစ်ဆောင်စခန်းမှာခရီးရန်ဘာသာဝင်တွေဝိပုစုတောင်းမှုပြင်ဆင်နေကြတဲ့အချိန်မှာစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တာပါရိုက်ကော့မြို့နယ်အရှိတ်ဒေသအခေါ်စင်စခန်းစစ်လေးရှောင်စခန်းကကလေးငယ်အပါဝင်အရသာ3ဦးသေဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်နီလူခွေတီထောင်သူဗညာခွန်အောင်က VOA ကိုပြောပါတယ်အခုနောက်ပိုင်းမှာတော့စစ်ကောင်စီတပ်ကလေရင်ကနေကရင်နီဒေသတခွင်လိုက်ပြီးတော့ဘုံကျဲနေတာကြောင့်အရသာပြည်သူတွေစိုးရိမ်ထိတ်လန့်ကြောက်ရွံ့နေကြပါတယ်ဘုံကျဲခံရတဲ့နေရာကနေဘေးကင်းတဲ့ဒေသစီကိုထပ်ပြီးတော့မှပြောင်းရွှေ့နေကြရပြီးတော့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်နှစ်တကူကာလအခုလိုမျိုးစစ်ကောင်စီဘက်ကဇက်တိုက်ဘုံကျဲတိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြရားပြည်နယ်အစိုးရအဖွဲ့ပြောခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနီမောင်ကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိသေးသလိုကရင်နီဒေသကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူး။လေကြောင်းရန်ကြောင်းစစ်ဘေးရှောင်ပြည်သူအများစုကတနေရာပြီးတနေရာပြောင်းရွှေ့နေထိုင်နေကြရတာကြောင့်သူတို့အတွက်အမိုးကားစေဝါနဲ့စားရေးတောက်ရေးအပြင်အရေးပေါ်အကူအညီတွေလိုအပ်နေကြဆဲဖြစ်တယ်လို့စစ်ဆောင်ပြည်သူတွေနဲ့ကုညီပေးနေသူတွေကပြောပါတယ်ရှင်။